ီတွင်းတွေအဖွဲ့ဝင်နိုင်ငံတွေကျွေးမီပြန်ဆက်ရေးယာယီရဆိုင်ထားတာကိုဆက်ပြီးရထားဖို့နဲ့အနာဂတ်အတွက်လည်းကျွေးလျှော်ပြည့်ရေးတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့စီးပွားရေးဝန်ကြီးတွေကတောက်ကြနေမှာပြောပါတယ်။ဒါဟာ G20 အဖွဲ့ဝင်တရုတ်နိုင်ငံကသူ့ရဲ့ငွေချီးတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိတာကိုရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်။ DSSI လို့ခေါ်တဲ့ G20 နိုင်ငံတွေရဲ့အကြွေးပြန်ဆက်မှုယာယီဆိုင်ငံထားတဲ့အစီအစဉ်မှာတချို့နိုင်ငံတွေကအပြည့်အဝပါဝင်လှုပ်ဆောင်မှုမရှိတာကိုစိတ်ပြရအကြောင်း G7 ဝန်ကြီးတွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဘယ်နိုင်ငံဆိုတာထုတ်မပြောပေမဲ့ဒါတရုတ်အစိုးရကိုရည်ရွယ်တာပါ။ကျွေးမီရှော့ချခြင်းနဲ့နိုင်ငံတွေနဲ့ဖြည့်ရှင်းရမှာတရုတ်အစိုးရကသူ့ရဲ့ China Development Bank နဲ့တခြားအစိုးရထိန်းချုပ်ထားတဲ့ကုမ္ပဏီတွေကနေချီးတဲ့ငွေတွေကိုထည့်သွင်းဖော်ပြမှုမရှိတာကြောင့်ဖြစ်ပါတယ်။ဂျပန်ဘဏ္ဍာရေးဝန်ကြီးတာရိုအာဆိုကတော့ DSSI အစီအစဉ်မှာတရုတ်ရဲ့ပါဝင်မှုဟာအပြည့်အဝမရှိကြောင်း G7 ဝန်ကြီးတွေရဲ့ online အစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။